Welcome to the Voice of America in Burmese.
mingla shi de minak kin phit cha ba se khanya voa american tan ga ni 2015 khu ne january la 20 ye cha da bre ni minak kin season ni go american pyaung su washington dc ga ni myama sanwe chain minak 6 na yi ga ni 9 na yi thi line no meter 24 32 ne 40 ro ga ni dai yai atan twen ni ba bi ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစည်းအဝေးလေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်နိုင်ငံကတက္ကသိုလ်တစ်ခုကိုဗုဒ္ဓနေ့ကတိုက်ခိုက်ခဲ့တာမှာအနည်းဆုံးလူ20သေဆုံးသွားပါတယ်အာဖဂန်နိုင်ငံကာဘူးမြို့မှာရှိတဲ့ရုရှားတန်ရုံးမှာအသေးခံပုံခွဲမှုဖြစ်ပွားခဲ့တဲ့အတွက်လူ9ဦးတမင်းသေဆုံးသွားပါတယ် NLD ပါတီကလွတ်တော်ဥက္ကဋ္ဌ2ဦးနဲ့ဒုတိယဥက္ကဋ္ဌ2ဦးတို့ရဲ့အမည်စီးရင်တွေကိုတင်သွင်းလိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရေးထဲမှာဆိုရင်တော့
Democratic Society ကိုသွားလို့ရဲ့ခုကြည့်လို့မဟုတ်ဘူး Federal Democracy ကိုသွားလို့ရဲ့ခုကြည့်လို့မဟုတ်ဘူးဆိုတော့ပြပါရက်နဲ့
ဒါကတော့ NLD ပါတီကဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရမှရခိုင်မျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်တဲ့အကြောင်းပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောသွားတာပါအပြည့်အစုံကိုသတင်းအစီအစဉ်ပြီးမှကြားရပါမယ်အဲ့ဒီနောက်မှာတော့ဖေဖော်ဝါရီ1ရက်မှာစတင်မဲ့လွှတ်တော်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်2ရက်ရဲ့ဥက္ကဋ္ဌရာထူးတွေအတွက်ခန့်အပ်မဲ့လူစည်းရင်းကိုထုတ်ပြန်ကြေညာလိုက်တဲ့အချိန်မှာ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကလွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ခန့်အပ်မဲ့သူတွေကိုထုတ်ပြန်ကြေညာခဲ့ပြီးလွှတ်တော်ကိုယ်စားလှယ်အသိမှတ်ပြုလွှာတွေကိုရွေးကောက်ပွဲကော်မရှင်ကတက်ဆိုင်ရာလွှတ်တော်အသီးသီးကိုပေးပို့ထားတဲ့အကြောင်းကိုလည်းကြားမှာပါအဲ့ဒီနောက်နိုင်ငံတကာသတင်းတပုတ်အနေနဲ့ပါကစ္စတန်နိုင်ငံမှာတက္ကသိုလ်တစ်ခုကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်ဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်မှာရှိတဲ့တက္ကသိုလ်တစ်ခုကိုတနတ်တက်လက်နဲ့ဘုံအုံပြုတ်ပြီးဗုဒ္ဓဦးနေကတိုက်ခိုက်ခဲ့တာမှာအ ਨੇ စုံလူ20သေဆုံးပြီးတော့နောက်ထပ်လူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ချက်ဆာဒါမြို့မှာရှိတဲ့ဘာချာခန်တက္ကသိုလ်ကိုအကြမ်းဖက်သမား4ယောက်ပါဝင်တဲ့အဖွဲ့တစ်ဖွဲ့ကစီးနှင်းတိုက်ခိုက်ခဲ့မှုအတွင်းသေဆုံးသွားသူတွေထဲမှာကျောင်းသား17ယောက်နဲ့တက္ကသိုလ်ဝန်ထမ်း2ဦးပါဝင်တယ်လို့စစ်ဖက်ဆိုင်ရာပြောခွင့်ရသူအဆင်ဘာချွာကသတင်းတောက်တွေကိုပြောပါတယ်ဝင်ရောက်တိုက်ခိုက်သူ၄ယောက်စလုံးကိုကြီးတက်ကွန်မန်ဒိုတွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကပစ်တပ်လိုက်ပြီးတက္ကသိုလ်ကျောင်းဝင်းတစ်ခုလုံးလုံခြုံရေးမယူခင်တနေရာချင်းစီလိုက်လံရှင်းလင်းခဲ့ကြတယ်လို့လည်းဘာချွာကပြောပါတယ်တိုက်ခိုက်သူတွေထဲမှာအသေးခံဘုံခွဲသမားအ ਨੇ စုံ၄ယောက်ပါဝင်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ရဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးစာအီဝါဇစ်ခန်ကပြောပါတယ်ဒီတက္ကသိုလ်ကိုတိုက်ခိုက်မှုမှာသူတို့အဖွဲ့နဲ့မပတ်သက်ဘူးလို့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူကလည်းပြောပါတယ်သူတို့အဖွဲ့ရဲ့ပြစ်မှတ်စင်းတဲ့မှာစစ်တပ်နဲ့မပတ်သက်တဲ့အဖွဲ့အစည်းတွေမပါဘူးလို့လည်းထည့်သွင်းပြောဆိုသွားပါတယ်ဗုဒ္ဓနေ့ကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုဟာအစ္စလာမစ်ရှာရီးယားနဲ့ဆန့်ကျင်ကြောင်း VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရုရှားတန်ရုံအနားမှာအသေးခံကားဘုံးပောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်ခနဦးရဲမနဲ့တိတ်ဆုံးခဲ့ရတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ပုဂ္ဂလိကအာဖဂန်ရုပ်တံလိုင်းတစ်ခုကထုတ်လို့ရင်ဝန်ထမ်းတွေလိုက်ပါလာတဲ့ဘတ်စကာအသေးစားတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တာလို့ရဲကပြောပါတယ်။တိုးလို့ရုပ်တံကဝန်ထမ်းအများပြားတိတ်ဆုံးနေတဲ့ပါနေပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့တာလီဘန်တွေကကြေညာခဲ့ပြီးသူတို့ဟာတိုးလို့ရုပ်တံလိုင်းကဝန်ထမ်းတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့အတည်ပြုပြောကြပါတယ်။VOA အပဝင်သတင်းဌာနတွေကိုသူတို့ပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဒီရုပ်တံလိုင်းဟာအစ္စလာမ်ဆန့်ကျင်ရေးအာဖဂန်ဆန့်ကျင်ရေးနဲ့တာလီဘန်ဆန့်ကျင်ရေးတွေကိုအတန်လှည့်နေတယ်လို့ဆက်ဆွဲပြီးတခြားအာဖဂန်သတင်းဌာနတွေကိုလည်းဗဒီဗုဒ္ဓဘူးနဲ့တိုက်ခိုက်မှုကနေသင်ခန်းစာယူဖို့တတိပေးထားပါတယ်တိုက်ခိုက်မှုဖြစ်ပေါ်ရာနေရာနာကရုရှားတန်ရုံဝန်ထမ်းတွေထဲမှာထိခိုက်ဒဏ်ရာရသူတယောက်မှတော့မရှိဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။အာဖဂန်ကနေတိုတပ်ဖွဲ့ကိုပန်မိုးထောက်ခံတဲ့အဖွဲ့ကတော့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂျီလာဖလော့တို့ဆွစ်ဇာလန်နိုင်ငံမှာဗုဒ္ဓဟူးနေ့တွေ့ဆုံကြခြင်းကစီးရီးယားနိုင်ငံရဲ့အနာဂတ်ရေးအတွက်အရေးပေါ်ဆွေးနွေးမှုပြုလုပ်မယ့်အချိန်ကာလမတက်မနိုင်တဲ့ကိစ္စနဲ့စစ်ပွဲဒဏ်ခံရတဲ့စီးရီးယားနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်။စီးရီးယားနိုင်ငံအတွင်းအကူအညီလိုအပ်နေသူတွေထံအကန့်အသတ်မရှိရေရှည်တည်တတ်မဲ့လူသားချင်းစာနာမှုအကူအညီတွေအထူးသဖြင့်တော့မတရားမြို့မှာပိတ်မိနေကြတဲ့ဒုက္ခသည်တွေအတွက်အကူအညီတွေချက်ချင်းပေးနိုင်ရေးတို့အတွက်ရုရှားအနေနဲ့စီးရီးယားသမ္မတဘာရှားအယ်အဆတ်အပေါ်ဩဇာညောင်းမှုကိုအတုံးချဖို့ဝန်ကြီးကယ်ရီကဖိအားပေးပြောဆိုခဲ့တယ်လို့အမေရိကန်အစိုးရပြောခွင့်ရ ပုဂ္ဂိုလ်ကပြောပါတယ်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပနေတဲ့ကမ္ဘာစည်းဝိုင်းညီလာခံပြင်ပမှာဝန်ကြီးကယ်ရီနဲ့ဝန်ကြီးလာဖရော်ဒို2ဦးဇူရစ်မြို့မှာတီးခြားတွေ့ဆုံပြီးမှနိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအဲ့လိုပြောဆိုလိုက်တာပါစီးရီးယားနိုင်ငံအတွင်းစစ်ဖြစ်နေတဲ့ဒေသတွေမှာပြည်မိနေကြတဲ့အရာသားတွေကိုအကူအညီပေးနိုင်ရေးဟာအရေးအကြီးဆုံးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုရုရှားနိုင်ငံကသဘောတူကြောင်းဝန်ကြီးလာဖရော်ကလည်းပြန်လည်ပြောကြားခဲ့ပါတယ်
American အစုရှယ်ယာဈေးတွေဟာဗိုလ်တပူးနေမှာကုန်တယ်တွေအတွက်အတက်ကျကျန်းတဲ့နေ့တနေ့ဖြစ်နေပြီးပင်မအစုရှယ်ယာဈေးတွေဟာဈေးပိတ်ချိန်မှာတိတိတတ်တတ်ပြန်ပြီးတက်လာခဲ့ပေမဲ့၃ရာခိုင်နှုန်းကျော်အထိထိုးကျသွားတာနဲ့လဲကြုံခဲ့ရတာပါစီးပွားရေးကျွမ်းကျင်သူတွေကတော့ဒါဟာကမ္ဘာဈေးကွက်မတည်ငြိမ်ပဲရေနံဈေးထိုးကျနေတာတရုတ်စီးပွားရေးနှေးကွေးနေတာနဲ့ဒီနှစ်အတွက်ကမ္ဘာစီးပွားရေးဆိုးရမယ်လို့ခန့်မှန်းတာတွေကြောင့်လို့ဆိုပါတယ်ရေနံဈေးတစ်စီးကို28လောက်ဒေါ်လာအောက်ကျဆင်းနေတာဟာတချို့အစုရှယ်ယာအညွန့်ကင်းရဲ့အရေးပါတဲ့ခန္ဓာမှာရှိတဲ့စွမ်းအင်ကုမ္ပဏီအစုရှယ်ယာတွေကိုထိခိုက်စေတာဖြစ်ပါတယ်။ SP 500အညွန့်ကင်းက 1.2 ရာနှုန်းအကျနဲ့ဈေးပိတ်ခဲ့တယ်လို့ဒေါင်းအညွန့်ကင်းကလည်း 1.6 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။အစောပိုင်းတုန်းကလည်းဂျာမနီအစုရှယ်ယာဈေးတွေ 2.8 ရာနှုန်းကျဆင်းခဲ့တယ်လို့ပြင်သစ်နဲ့ဗြိတိန်ကပင်မအညွန့်ကင်းတွေကလည်း 3.5 ရာခိုင်နှုန်းနီးပါးကျဆင်းခဲ့တာပါ။တိုကျိုနီကေးအညွန့်ကင်းက4ရာခိုင်နှုန်းလောက်ကျဆင်းခဲ့တယ်လို့ဟောင်ကောင်ဟန်ဆန်က 3.5 နဲ့တန်ကိုရီးယားကော့စပီအညွန့်ကင်းက 2.3 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။တရုတ်ရှန်ဟိုင်းအညွန့်ကင်းကလည်းဗိုလ်တပူးနေမှာ 1.3 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာဖေဖော်ဝါရီလတရနေ့စတင်ကျင်းပမယ်လွတ်တော်တင်နေရအတွက်တိုင်းရင်းသားလွတ်တော်အမတ်3ဦးအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌ4နေရအတွက်အမည်စင်းတင်သွင်းမဲ့သူတွေကို2015ခုနှစ်ရွက်ောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ထားကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းက AFP သတင်းဌာနကိုပြောတယ်လို့ဆိုပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်2ဦးဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ကရင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဦးမန်းဝင်းခိုင်တန်းတို့ကိုအသီးသီးရွှေ့ရလိုက်ကြောင်းဦးညောင်ဝင်းကပြောပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်အမည်စင်းတင်သွင်းခံရတဲ့အသက်64နှစ်အရွယ်ဦးဝင်းမြင့်ဟာ1990ခုနှစ်ရွေးကောက်ပွဲတုန်းကလည်းဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုကိုစားပြုအနိုင်ရခဲ့ဘူးသူတူဖြစ်ပါတယ်ဦးဝင်းမြင့်ဟာ2012ခုနှစ်ကြပြရွေးကောက်ပွဲမှာပသိမ်မဲဆန္ဒနယ်မြေကိုကိုစားပြုပြီးပြည်သူ့လွတ်တော်အတွက်ရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတော့သူဟာရန်ကုန်တိုင်းတာမွေမြို့နယ်ကိုကိုစားပြုပြီးရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်ဦးဝင်းမြင့်ဟာရန်ကုန်တက္ကသိုလ်ကဘွဲ့ရခဲ့ပြီးတဲ့နောက်1985ခုနှစ်ကစလို့လွတ်တော်တရားလွတ်တော်ရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်အမည်စင်းတွင်သင်ခံထားသူဦးမန်းဝင်းခိုင်တန်းဟာ2015ခုနှစ်ရွေးကောက်ပွဲမှာကင်းပြင်းနယ်မြဝတီမြို့နယ်မဲဆန္ဒနယ်မြေက NLD ပါတီကိုစားပြုဝင်ရောက်ရှင်ပြန်ရာကနေအနိုင်ရရှိခဲ့သူဖြစ်ပါတယ်ဒုတိယလွတ်တော်ဥက္ကဋ္ဌတွေအဖြစ် ANP ရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်နဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီကိုစားပြုကချင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တို့ကိုရွေးချယ်ထားတယ်လို့ဆိုပါတယ်မကြာခင်ပြန်လည်စတင်တော့မဲ့လွတ်တော်အသစ်အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌရာထူးတွေကို NLD ပါတီကရွေးချယ်လိုက်တာဟာမြန်မာနိုင်ငံရဲ့အမျိုးသားနိုင်ငံရေးလောကမှာတိုင်းရင်းသားတွေကိုဘေးဖယ်ချန်ထားတယ်လို့ပြောဆိုနေကြတဲ့အချိန်မှာပဲတိုင်းရင်းသားကိုယ်စားလှယ်၃ဦးကိုပါရွေးချယ်လိုက်တာကြောင့်တိုင်းရင်းသားတွေကိုအပြည့်ပြည့်ရောက်စေတယ်လို့ဆိုပါတယ်အခုလိုအမည်စင်းတွင်တင်ခံရသူလွတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာသူတို့ရာထူးတွေမှာခန့်အပ်ခံရဖို့အတွက်လွတ်တော်ကမဲခွဲအတီးပြုတ်ချက်ရယူကြရမှာဖြစ်ပါတယ်ဒါပေမဲ့လွတ်တော်အမတ်နေရာအများစုကို NLD ပါတီကအနိုင်ရထားတာကြောင့်သူတို့အနေနဲ့အတီးပြုတ်ချက်အလွယ်တကူရနိုင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်တမတော်ကိုစားပြုတ်ပြီးတက်ရောက်ကြမဲ့တမတော်သားကိုစလေ166ဦးကိုစစ်တပ်ကထုတ်ပြန်ပြီးရပိုင်းအကြမှာပဲ NLD ပါတီကအခုလိုလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌအမည်စင်းတွေကိုထုတ်ပြန်လိုက်ကြတာဖြစ်ပါတယ်
စင်ကာပူနိုင်ငံမှာတော့ Al-Qaeda နဲ့ IS စစ်သွေးကြော်ရဲ့အတွေ့ခေါ်တွေကိုပြန့်နှံ့စေတဲ့ဘာသာရေးတင်ကြားတဲ့အဖွဲ့တစ်ခုကိုထူထောင်နေဆိုတဲ့ဆွဆွဲချက်နဲ့ November လကတည်းကဖမ်းဆီးထားတဲ့ Bangladesh နိုင်ငံသား26ယောက်ကိုစင်ကာပူအစိုးရကဗိုလ်တပူးနေမှာနေရာရင်းကိုပြန်ပြီးပို့လိုက်ပါတယ်။စင်ကာပူပြည်ထောင်ဝန်ကြီးဌာနကထုတ်ပြန်တဲ့အကြေညာချက်ထက်မှာ Bangladesh ဆောက်လုပ်ရေးလုပ်သား29ဦးကိုတရားရင်ဆိုင်ခွင့်မပြုတဲ့စင်ကာပူရဲ့တင်းကျပ်တဲ့ပြည်ရင်းလုံခြုံရေးဆိုင်ရာအဥပဒေအရဖမ်းဆီးခဲ့တာလို့ဖော်ပြထားပါတယ်။သူတို့တဲကတယောက်ဟာတခြားလူတွေကိုဖမ်းဆီးနေကြောင်းသိရတဲ့နောက်ပိုင်းစင်ကာပူကနေတရားမဝင်ထွက်ပြေးဖို့စူးစမ်းမှုနဲ့ထောင်ဒဏ်ကျခံပြီးချိန် အထိစင်ကာပူမှာကျန်နေရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာဂျီဟတ်တွေနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုမျှဝေတဲ့တွေ့ဆုံပွဲတွေကိုအပတ်စဉ်မတိမတာကျင်းပပြီးလက်နက်ကင်တိုက်ခိုက်မှုဆန်ရာတွေကိုပါဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေရဲ့အလုပ်လုပ်ခွင့်ပါမစ်တွေကိုပြန်ပြီးရုပ်သိမ်းလိုက်ပြီးသူတို့ရဲ့အခြေအနေတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီကိုအကြောင်းကြားခဲ့တာပါ။ဒီဖွဲ့ကအဖွဲ့ဝင်အများပြားဟာပြည်ပနိုင်ငံတွေမှာလက်နက်ကင်ကျန်းဖက်မှုတွေလှုပ်ဖို့စဉ်းစားကြပေမဲ့စင်ကာပူနိုင်ငံမှာတိုက်ခိုက်ဖို့အတွက်အစီအစဉ်ဆွဲတော်မျိုးတော့မရှိဘူးလို့လည်းစင်ကာပူပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တချို့ကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေက IS တွေနဲ့လက်နက်ကင်ဂျီဟတ်တိုက်ခိုက်မှုတွေမှာပါဝင်ဖို့အစီအစဉ်တွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်ဒီဘင်္ဂလားဒေ့ရှ်အဖွဲ့ဟာယီမင်မှာ2011ခုစက်တင်ဘာဒရုန်းယာဉ်နဲ့တိုက်ခိုက်မှုသေဆုံးခဲ့တဲ့ American ဘွားအစွန်းရောက်အစ္စလာမ်တရားဟောဆရာ Anwar El Awlaki ရဲ့နှံသင်မှုတွေကိုထောက်ခံသူတွေလို့လည်းပြောပါတယ်။
နောက်နှစ် 2016 ခုနှစ်ဇန်နဝါရီလ 20 ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုရဲ့သမ္မတတစ်ဟာကြမ်းတစ်စာချိန်ဆိုတော့မှာဖြစ်ပါတယ်။ဒါပေမဲ့နောက်တက်လာမဲ့သမ္မတဘသူဖြစ်မယ်ဆိုတာကိုခုချိန်ကစပြီးခက်ခဲရှုပ်ထွေးပြီးတမှုထူးခြားတဲ့ဒီမိုကရေစီနည်းလမ်းနဲ့အညီရှေ့လျားလာတဲ့မဲဆွယ်စည်းရုံးမှုကာလအတွင်းတိုင်းသူပြည်သားတွေရွေးကောက်တင်မြှောက်ကြရမှာဖြစ်ပါတယ်။အခုချိန်မှာတော့ဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စားလှယ်လောင်းအရေးအတွက်ကအများပြားလွန်နေသေးတဲ့အတွက်ဘသူအနိုင်ရမယ်ဆိုတာကိုအတက်ပြောဖို့ခဲယဉ်နေပါသေးတယ်။ဒီမိုကရက်တစ်ပါတီကိုကိုစားပြုတ်ဝင်ရောက်ရှင်ပြန်နေကြတဲ့ကိုယ်စားလှယ်လောင်းတူဖြစ်တယ်လို့သူကိုယ်သူဆိုရှယ်လစ်ဒီမိုကရက်တစ်လို့ခေါ်တဲ့ဘာနီဆန်ဒါးစ်ဟာပြန်ပြက်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်နဲ့ရှင်လိုက်ရင်တဖြည်းဖြည်းထောက်ခံမှုပိုရလာနေပါတယ်။ဒါပေမဲ့ဘာနီဆန်ဒါးစ်ဟာဟယ်လာရီကလင်တန်ရဲ့အနောက်မှာ7,000,000+နောက်ကျကျန်နေပါသေးတယ်။ရီပါဘလစ်ကန်ပါတီဘက်မှာတော့ကိုယ်စားလှယ်လောင်းအရေးအတွက်12ဦးအထိရှိနေသေးတဲ့အတွက်မသေးချာမှုတွေကပိုများနေပါတယ်။မကြသေးခင်သတင်းပတ်အနေနဲ့တွင်ပါတီကိုဘသူတွေကအရှိကရောက်နေတယ်ဆိုတာကတော့ပေါ်ထွက်ပေါ်လာခဲ့ကြပါတယ်။
ပြည်ခဲ့တဲ့နှစ်တွင်းအမေရိကန်ပြည်ထောင်စုထဲကိုလေချောင်းဒါမှမဟုတ်ရေချောင်းကနေဝင်ရောက်လာတဲ့ဧည့်သည်တစ်ရာဂိုင်းနှုံးလောက်ဟာသူတို့ပြန်ပြီးထွက်ရမယ်အချိန်မှမထွက်ဘဲနဲ့ဆက်နေနေခဲ့ကြတယ်လို့အမိမေအမေရိကန်အမိမေလုံခြုံရေးဌာန DHS ကပြောကြားခဲ့ပါတယ် Direct from Washington The
Voice of America VOA ထိုက်တန်းရောက်မြန်မာနဲ့နိုင်ငံငါသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစီ။ဖေဖော်ဝါရီလ1ရက်နေ့မှာစတင်ခေါ်ယူမဲ့လွှတ်တော်သစ်အတွက်2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရာထူးတွေအတွက်ခန့်အပ်မဲ့လူတွေစည်းရင်းကိုထုတ်ပြန်ကြေညာလိုက်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာမွေမြို့နယ်က NLD လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်ကရင်ပြည်နယ်မြဝတီမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်တန်းကိုအမည်စင်းတင်သွင်းထားတယ်လို့ NLD ပြောခွင့်ရဦးညာဝင်းက AFP သတင်းဌာနကိုပြောခဲ့ပါတယ်။ဒီလွှတ်တော်နှစ်ရက်ရဲ့ဥက္ကဋ္ဌရာထူးဒုတိယဒီခါမှာခင်ဗျာဒုတိယဥက္ကဋ္ဌရာဒူးဒီအတွက်ကိုတော့ ANP ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်တအူးနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တအူးတို့ကိုအမည်တင်သွင်းထားတယ်လို့လည်းဦးညာဝင်းကပြောခဲ့ပါတယ်။အမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်အမည်စင်းတင်သွင်းခံရသူမြပရီမျိုးနယ် NLD လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်တန်းဟာမျက်နှာသစ်အူးဖြစ်ပါတယ်။သူနဲ့ပတ်သက်လို့အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့မြမဒီမိုကရေစီအရေးလှုပ်ရှားသူဒေါက်တာမန်းမြင့်ဆိုင်ကိုမင်းမြန်ကြည့်တဲ့အခါမှာတော့သူကအခုလိုပြောခဲ့ပါတယ
်။အော်ဝင်းခိုင်ပန်းအသက်60လောက်ရှိပြီ။ဝင်းခိုင်ပန်းဆိုတာခိုင်ဆိုတာမဘခိုင်ရဲ့ညီအရင်းမလို့ခိုင်ကိုယူထားတာ။သူ့အမေနာမည်ကနန်းကီခိုင်ဒီနာမည်ကမန်းပန်းရှိန်။အဲ့တော့ကျွန်တော်သူ့နာမည်ကဝင်းခိုင်ပန်းဖြစ်သွားတာ။အဲ့တော့သူကโอ้งงๆเลยอ่ะบาปะเนี่ยแหละอะแต่20จ่อแล้วเนี่ย BL เอาว่ะเลย BBL บ่ BBL เอาเลย BBL เอาปุ๊บแล้วตัวชิ่นี่ลงล่ะปรมาตย์รู้ว่าเราโหโหฮินทระมาสรอกตัวเนี่ยนินๆจုံจ่อซะแล้วญุ่มมาไอ้มาชิ่นี่ลงแกชิ่นี่ลงปุ๊บแล้วตัวญาวรีโปียงตัวเลยไอ้มาตัวปุ๊บแล้วตัวรู้สึกว่าชิ่นี่ยงตัวพ่นเลยခွေပြီးတော့ तू อ่ะမလုပ်လဲဆိုတော့ तू อ่ะ NLD အလုပ်လုပ်တယ်နောက်ပြီးတော့ तू อ่ะမရှိဆင်းရဲတဲ့တင်အမျိုးသားတွေကိုအမှုအလကားလိုက်ပြီးတယ်ဆိုပရာဟိတာပေါ့အေးအဲ့လိုမျိုး तू อ่ะလုပ်တာလုပ်ရင်းကနာမည်ကြီးလာပြီးတော့ तू อ่ะအမတ်ဝင်ရတော့အဲ့ဒါအမတ်ဖြစ်သွားဒီကဆွေစုမျိုးစုနာမည်ရလဲရှိတယ်ပေါ့လားမဘခဲမိအရေးပါညာလဲဆိုတော့ तू อ่ะရသွားလားရသွားတော့သူ့ကိုအခုတော့လွတ်တော်ဥက္ကဋ္ဌထပ်လိုက်ပြီးလို့ကြားတာပဲဟုတ်လားလေလူမျိုးစုကလေပေါ့ကေဟိုကေအစစ်ကိုကေမျိုးသားအနေနဲ့ကပထမဆုံးကို့အဖေမန်းပတ်ဆိုင်ကပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တယ်ဥနေဝဲအာနာသိမ့်တဲ့အချိန်မှာလေပြည်သူ့လွတ်တော်ဥက္ကဋ္ဌလေ အဲ့ဒါမဘတ်ခဲညီအရင်ကိုယ့်ရဲ့အဖေအဲ့ဒါပထမဦးဆုံးကရင်မျိုးသားတွေကလွတ်တော်ဥက္ကဋ္ဌပေါ့အခုကသူကတော့ဟိုမဘတ်ခဲရဲ့မဘတ်ခဲမဘတ်ဆိုင်ရဲ့မိပေါ့အခုတခါသူကလွတ်တော်ဥက္ကဋ္ဌပြဖြစ်တာပဲဒါပါပဲဒီအຫນွယ်တွေပဲ
ဒါကတော့ NND လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်သိန်းနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားသူဒေါက်တာမန်းမြင့်ဆိုင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့လွှတ်တော်တဲ့အတွက်ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေအတွက်အတိမတ်ပြုလွှာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတက်ဆိုင်ရာလွှတ်တော်အသီးကိုပေးပို့ထားပြီးလွှတ်တော်တဲ့စတင်ချိန်မှာထုတ်ပေးတော့မှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါအပြင်စီစစ်နေတဲ့တက်မတော်သားကိုယ်စားလှယ်တွေကိုလည်းဒီအတိမတ်ပြုလွှာတွေကိုထုတ်ဝေသွားမှာဖြစ်ပါတယ်။ပြေဆုံးကိုတော့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးပါပါခင်ဗျာ
2015ပါတီစုံရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့လွတ်တော်ကိုယ်စားလှယ်ထောင့်တရားကျော်အတွက်လွတ်တော်ကိုယ်စားလှယ်အသိမှတ်ပြုလွှာတွေကိုဖေဖော်ဝါရီလ1ရက်နေ့မှာပြန်လည်စတင်မဲ့ဒုတိယအကြိမ်မြောက်လွတ်တော်အစည်းအဝေးမစခင်မှာထုတ်ပေးတော့မှာဖြစ်ပါတယ်ဒီအသိမှတ်ပြုလွှာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတက်ဆိုင်ရာလွတ်တော်အသီးသီးကိုပေးပို့ပြီးဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးဆိုင်ကျော်သူကအခုလိုပြောပါတယ
်လွတ်တော်ကိုယ်စားလှယ်အသိမှတ်ပြုလွှာတွေကတက်ဆိုင်ရာလွတ်တော်နေလို့ကြည့်စစ်ပြီးတော့မှန်ကန်တယ်ဆိုရင်တက်ဆိုင်ရာလွတ်တော်ကပဲထုတ်ပေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့စီကအဲ့ဒီလွတ်တော်ကိုအတိအမှတ်ပြုလွှာတွေကိုဥက္ကဋ္ဌလက်မှတ်ရေးထိုးပြီးတက်ဆိုင်ရာလွတ်တော်တွေကိုပေးပို့ထားပြီးပါပြီအားလုံးပေါင်းကျွန်တော်တို့ရွေးတဲ့အတိုင်းပဲ1150လုံးပို့ပေးလိုက်ပြီးပြီလေတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုကျွန်တော်တို့ဒီ18ရက်နေ့မှာခေါ်ပေးလိုက်ပြီးပါပြီအားလုံးအပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ကတော့နှစ်ပတ်လောက်ရှိပြီးပေးပို့ထားတာလေ
နောက်လွတ်တော်တက်တက်မှာတက်ရောက်ဖို့အတွက်တမရော်သားကိုစလဲ800ကျော်ကိုလည်းဒီအသိမဲ့ပြူလာတွေကိုကကကြီးလို့ခေါ်တဲ့တမရော်ကကွေရေးဦးစီးချုပ်ယုံကြီးကနေတစင်ထုတ်ပေးမှာဖြစ်တယ်လို့သူကဆက်ပြောပါတယ
်အဲ့ဒါကြတော့ကျွန်တော်တို့အဲ့ဒီတမရော်သားလွတ်တော်ကိုစလဲနဲ့သက်ဆိုင်တဲ့အသိမှတ်ပြူလာကြတဲ့ကကကြီးကိုပဲပြန်ပေးလိုက်ပါတယ်အဲ့ဒါကြတော့ကကကြီးကနေပြီးတော့ပဲသူတို့သက်ဆိုင်ရာတမရော်သားလွတ်တော်ကိုစလဲတွေကိုတိုက်ရပေးပါလိမ့်မယ်အလုံးပေါင်းဆိုကျွန်တော်တို့သူတို့ပုံ380ကျော်စာပေးရမှာပေါ့နော်
အခုတပတ်တနင်္လာနေ့မှာတမရော်သားကုစလဲအမည်စီးရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာထားပြီးဖြစ်ပေမဲ့လို့စစ်စစ်နေစေဖြစ်တာကြောင့်တမရော်သားတွေအတွက်အသိမဲ့ပြုလွှာတွေကိုမပေးရသေးဘူးလို့ပြောပါတယ
်ကျွန်တော်တို့လောလောဆယ်တမရော်သားလွှတ်တော်ကိုလည်းအသိမဲ့ပြုလွှာကိုစောင့်ရနေပါပြီဥက္ကဋ္ဌလက်မှတ်ထိုးဖို့တင်ဖို့ပဲရှိပါတယ်ထုတ်မပေးရသေးဘူးကျွန်တော်တို့စီကအမည်စီးရောက်တာ15ရက်နေ့လေပြည်ညာချက်အမှတ်1/2016/2016/3/2016ဆိုပြီးတော့လွှတ်တော်လိုက်ပြည်ညာချက်ထွက်ထားတယ်ဆိုတော့ဒီလွှတ်တော်ကိုလည်းစုစုပေါင်း386အတွက်ကျွန်တော်တို့ဒီကွန်ပျူတာနဲ့စာစီပြီးဆောင်ရွက်နေပ
ါတယ်။ဒါအပြင်လွတ်တော်ကိုယ်စားလှယ်အသိမှတ်ပြုလာတွေကိုကန့်ကွက်လာတင်သွင်းခံထားရပြီးစစ်ဆေးခံနေရတဲ့အနိုင်ရကိုယ်စားလှယ်တွေကိုလည်းထုတ်ပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကပြည်သူ့လွတ်တော်မှာကိုယ်စားလှယ်235ဦး၊အမျိုးသားလွတ်တော်မှာ135ဦးနဲ့လွတ်တော်နေရပေါင်း86ရာခိုင်နှုန်းနဲ့အပြတ်သက်အနိုင်ရရှိထားတာလည်းဖြစ်ပါတယ်။ဒါကြောင့်နောက်လွတ်တော်တက်တက်မှာ NLD ကိုယ်စားလှယ်အများစုကလွတ်တော်အစည်းအဝေးတွေမှာတက်ရောက်ကြမှာဖြစ်ပါတယ်ခင်ဗျာ။
သတင်းတော်ကိုထပ်အောင်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့ပြည်တွင်းသတင်းတစ်ပုဒ်ကိုဆက်လက်ထုတ်လွှင့်ပေးကြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဦးဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှရခိုင်အမျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ ANP ခေါင်းဆောင်ဒေါက်တာအေးမောင်ကပြောလိုက်ပါတယ်ဒါပေမဲ့လည်း NLD အနေနဲ့တွစ်ဆုံဆွေးလေးမှုဖို့ကမ်းလှမ်းလာမယ်ဆိုရင်တော့အဆင်သင့်မယ်လို့လည်းပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီဟာအပြတ်အသတ်အနိုင်ရထားတာကြောင့် NLD ကရွေးကောက်တင်မြောက်တဲ့တမရကနေပြည်내အစိုးရဝန်ကြီးချုပ်တွေကိုခန့်အပ်သွားမှာဖြစ်ပါတယ်ဒီအကြောင်းကိုကိုအောင်အောင်ကတင်ပြပေးမှာပ
ါရွေးကောက်ပွဲမှာပြတ်သက်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်내အစိုးရဝန်ကြီးချုပ်တွေကိုရွေးချယ်တင်မြှောက်သွားမှာ ਨੇ ပတ်သက်လို့ရခိုင်မျိုးသားပါတီ ANP အနေနဲ့လက်မခံနိုင်ပဲဖြစ်နေတာပါရခိုင်ပြည်내အကျိုးစီးပွားရခိုင်မျိုးသားပါတီ ANP ရဲ့ရည်တည်ချက်အရပြည်내အမတ်နေရာအတော်များများအနိုင်ရရှိထားတဲ့ ANP အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းနိုင်တဲ့အခြေအနေမရှိရင်ဒီအစိုးရအဖွဲ့မှာ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
် Democratic Society ကိုသွားလို့ရဲခုကြီးပုံလည်းမဟုတ်ဘူး Federal ပြည်ထောင်စုကိုသွားလို့ရဲခုကြီးပုံမဟုတ်ဘူးဆိုတော့ပြပါရက်နဲ့ဒီခုကြီးပုံရဲ့အားနည်းချက်ကိုမျိုးသား Democracy ဖွဲ့ချုပ်အားသာချက်ဖြစ်ပုံမှန်168ကိုအသုံးပြုခြင်းလို့ဆိုရင်မြန်မာ Democracy ဖွဲ့ချုပ်ဒီဆိုင်သားများရဲ့ဒီကိစ္စကိုရဖို့ဆက်ဖြစ်သွားပါလိမ့်မယ်။ဖွဲ့စည်းပုံပြင်ရေးဆိုတဲ့လမ်းကြောင်းကနေစီပီဒီမှာဖွဲ့စည်းပုံကတော့ချက်ကိုဖောက်ခံပြီးပါဒီဖွဲ့စည်းပုံရဲ့အချက်ကြီးဆိုင်သားများရဲ့အချက်ကြီးကိုအားသာချက်ဖြစ်ယူသွားတဲ့ပါတီအဖြစ်ပဲကျွန်တော်တို့သတ်မှတ်ခြင်းကိုစမိုင်းမှာခံသွားရပါလိမ့်မယ်။
NLD ပါတီအနေနဲ့ဒီဇိုင်းမမတ်ရပ်တည်လာခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူအတိုင်းရခိုင်ပြည်နယ်အစိုးရဖွဲ့စည်းရမှာရခိုင်ပြည်နယ်အတွင်းမဲအများဆုံးနဲ့အနိုင်ရထားတဲ့ ANP ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေတဲကသာဝန်ကြီးချုပ်ဖြစ်တဲ့ဆိုပြီး ANP ကရပ်တည်ဆုံးဖြတ်ထားတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုဆက်ပြောပါဗျာ
သို့တော်ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကရှင်းရေးရဝန်ကြီးတဦးပါဝင်မှာ၉ဦးပဲရပါတယ်ဒီကံကြိုးပါတီကဆုံးဦးပေးရပါတယ်ရခိုင်မျိုးသားပါတီကနှစ်ချက်ဆုံးဦးရပါတယ်တမတော်ကဆယ်နှစ်ဦးရှိပါဒီအချိန်နေအထိရခိုင်သမျိုးသားလုံးကရခိုင်မျိုးသားပါတီရဲ့မေပေခေတာတောင်မှလက်ရှိ68နှစ်ရှိတယ်နော်မြန်မာနိုင်ငံရဲ့အချင်းချင်းမှတိုင်းသားအလုံးလည်းလက်နက်ခံနေကြတယ်ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကိုတွားမယ်ဆိုရဲဥပ္ပီချက်ကြောင့်လည်းဒီပြည်ရင်းစစ်ကြီးတနည်းအားဖြင့် root cause ဖြစ်တယ်ဒီကြောက်တနာကိုဖြေရှင်းဖို့အတွက်ဒီဒုတိယကြောင်းလေးကာလမှာတောင်မှနော် majority seat ကိုရထားတဲ့ပါတီကြီးတစ်ခုရဲ့အမတ်အကြီးဘက်ကိုအတိမတ်မပြုတ်နိုင်ခဲ့ဘူးဆိုရင်ကျွန်တော်တို့ဟာဘုံဘုံလေးကြိုးရင်ဒါအခုဒီကိုလိုနီနေကျောက်အောင်မှာရှိနေသေးပါတယ်လို့ပဲတိုင်းသားတွေကပြောရမယ်လို့ပြောပါပဲ
ဇန်နဝါရီလ15ရက်နေ့ကစစ်တွေမြို့ရွှေစေတီကျောင်းထဲမှာကျင်းပတဲ့အစည်းအဝေးအတွင်းရက်မီရက်ဖတွေလူမှုကွန်ရက်အဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကို NLD အနေနဲ့ဦးဆောင်ဖွဲ့စည်းသွားမယ်လို့ရခိုင်ပြည်နယ်အလို့အမှုဆောင်အဖွဲ့ဥက္ကဋ္ဌဦးညီပုကပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီအစိုးရအဖွဲ့မှာပါဝင်မှာမဟုတ်ဘူးလို့ ANP ပါတီကကြေညာချက်ထုတ်ပြန်ခဲ့တာပါ NLD အနေနဲ့တော့ဒီလိုအစိုးရဖွဲ့စည်းရမှာကန့်သက်ချက်ထားတာမျိုးမရှိတဲ့အပြင် NLD ရည်တည်ချက်နဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားထားပြီးဖြစ်တယ်လို့ဦးညီပုကပြောပါတယ်
အဲဒါကတော့တရားဝင်ပြောထားပြရပါကျွန်တော်တို့ကြီးကသေဒီတော်ဝင်ရှိတဲ့ဒေါ်နန်းခင်ခရီးမြန်ကအဲတိုင်းနဲ့ပြင်းတဲ့အစိုးရတွေဖွဲ့စည်းနေတဲ့ပတ်သက်လို့ပြောပြပါပြီ
အရင်ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးအစိုးရလက်ထက်မှာတော့ ANP အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ထဲမှာပါဝင်ခဲ့ပေမဲ့ NLD အနေနဲ့တော့ပြည်ခိုင်ဖြိုးနဲ့ထပ်တူကြတဲ့နိုင်ငံရေးပါတီတရက်အနေနဲ့သတ်မှတ်မထားတာကြောင့်အခုလိုမျိုးအစိုးရအဖွဲ့ထဲမှာပါဝင်တာမဟုတ်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရရွေးချယ်တင်မြှောက်ခံရတဲ့သမရကနေပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်မှာဖြစ်ပြီးပြည်နယ်ဝန်ကြီးချုပ်ကနေသက်ဆိုင်ရာပြည်နယ်အစိုးရဝန်ကြီးတွေကိုခန့်အပ်အာမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းဘုတ်ကိုတင်ပြတင်ဆက်ချင်ပါတယ်ဗုဒ္ဓဟူးနေ့အစောပိုင်းကလက်နက်ကင်စစ်သွေးကြွတွေဟာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကတက္ကသိုလ်တစ်ခုကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရမှာကျောင်းသားအများစုပါဝင်တဲ့လူအနည်းဆုံး20လောက်သေဆုံးသွားပြီးဒါဇင်နဲ့ချီပြီးဒဏ်ရာရသွားတယ်လို့သိရပါတယ်အခင်းဖြစ်ပွားရာနေရာကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်အရှာရာတန်ဇင်ရဲ့သတင်းကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကခြာစာဒါမြို့ကဘာချာခန်းတက္ကသိုလ်မှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လှေကားတင်းတဲ့ကျန်းပြင်တွေပေါ်မှာထိခိုက်ဒဏ်ရာရသူတွေရဲ့သွေးတွေစွန့်ပယ်နေတာတွေ့ရပါတယ်။စစ်သွေးကြွတွေရဲ့ရုပ်လောင်းတွေကိုတော့တက္ကသိုလ်ဝင်းထဲကနေနောက်ဆုံးထားပြီးထုတ်ယူခဲ့ပြီးဖြစ်ပါတယ်။တိုက်ခိုက်မှုကိုအဆိုးဝါးဆုံးခံလိုက်ရတဲ့ယောက်ျားလေးဆောင်တဲမှာတော့နိုင်ငံတကာနဲ့ပြည်တွင်းမီဒီယာတွေကသတင်းယူဖို့ရောက်ရှိနေကြပါတယ်။တိုက်ခိုက်ခံရသူတွေထဲမှာဆောင်မှုဖြစ်သူရဲ့ဝမ်ကွဲညီဖြစ်သူလည်းပါဝင်တယ်လို့သိရပါတယ်။သူကအူရူဒူဘာသာစကားနဲ့အခုလိုပြောပြပါတယ်
။ हमारा जो सेकंड कजन है इसका आज सिर्फ
ကျွန်တော်ဝမ်ကွဲညီလေးဒီနေ့ဆောင်ကနေထွက်ပို့လာတာပါ။သူကဘွဲရပြီးပါပြီ။သူ့ဘေဆိုရင်ပုဂ္ဂလိကကုမ္ပဏီတခုမှဒေါ်လာ100လောက်နဲ့လုလို့ပြီးတော့သူ့သားအတွက်ပြောင်းလဲချက်ကြီးကြီးထားခဲ့တဲ့သူပါ။သူ့အတွက်ကတော့သူចောင်းပြီးတဲ့နေ့မှာပဲအသက်ခံလဲရတာပါ
။ចောင်းသားတအုပ်ဖြစ်တဲ့မူနာဝါဇာရစ်ကတော့သူနဲ့အတူတွဲခဲ့တဲ့တငယ်ချင်း၃ဦးကိုတရိယာမိတယ်လို့ပြောပါတယ်
။ वो यही सोच रहे थे क्या
မနေ့ကအထိသူတို့နောက်တရရောက်ရင်ဆံမွဲဖြေရလိမ့်မယ်လို့တွေးနေကြတယ်ဒီလိုတရိတ်ဆန်ကောင်းလေးရဲ့တက်ဖြတ်တာခံရလိမ့်မယ်လို့နည်းနည်းမှထင်ထားမှမဟုတ်ပါဘူ
းတက္ကသိုလ်ရဲ့လုံခြုံရေးတွေကတော့ဒီစစ်သွေးကြွ၄ဦးဟာမနေ့ပိုင်းမြူနင်းနေထူထပ်နေတာကိုအခွင့်ကောင်းယူပြီးចောင်းဝင်းထဲကိုဖြတ်ဝင်လာပြီးတဲ့နောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာလို့ဆိုပါတယ်ចောင်းသားတော်တော်များဟာအသက်ဘေးကနေလွတ်ဖို့ခေါင်းမိုးပေါ်ကနေခုန်ချထွက်ပြေးခဲ့ရလို့အရိုးတွေကြိုးကျေပြီးဒဏ်ရာရရခဲ့ကြပါတယ်ဒီထဲကတယောက်ဖြစ်တဲ့တပ်စပတ်ဦးလာကတော့တနတ်သမားတယောက်သူ့ကိုတနတ်နဲ့ချိန်ပြီးပြစ်ခတ်လိုက်တာတွေ့လိုက်ရတယ်လို့ဆိုပါတယ်
။ဒီစီယိုစနိုက်ပါရင်ကာဒီဝိုချာဝိုချလာတဆီလူပါမနေတဲ့က
သူကလေကားပေါ်တက်နေတော့လှမ်းပြစ်လိုက်တာပါ။ဒါကြောင့်ကျွန်တော်အပေါ်ဆုံးဓာတ်ကိုတက်ပြေးပြီးခုံချလိုက်တာပါ။အောက်ကျတဲ့အချိန်မှာကျွန်တော်သတိမိသွားပြီးဒီကရင်ပေါ်မှာပြန်သတိရလာတာ
ပါတက္ကသိုလ်လုံခြုံရေးတွေဟာရဲတွေရောက်မလာခင်45မိနစ်လောက်တနက်သမားတွေနဲ့ရင်ဆိုင်ခဲ့ရပြီးအဲ့ဒီနောက်မှာတော့အနီးပတ်ဝန်းကျင်မြို့တွေကစစ်တပ်တွေရောက်လာခဲ့ပါတယ်အဲ့ဒီနောက်တက္ကသိုလ်ကျောင်းဝင်းကိုပြန်လည်သိမ်းယူနိုင်မှုစစ်စင်ရေးကနိုင်ီပေါင်းများစွာကြာခဲ့ပါတယ်နောက်ဆုံးမှာတော့ဒီအဖြစ်ဆိုးဟာအဆုံးသတ်သွားခဲ့ပါတယ်နောက်ဆုံးကြံတဲ့စစ်သွေးကြွဟာထွက်ပြေးဖို့ကြိုးစားနေချိန်မှာလက်ဖြောင့်တနက်သမားတွေကသူ့ကိုပြစ်တက်လိုက်တာပါဒီခြာစာဒါမြို့ကဘာချာခန်းတက္ကသိုလ်ကိုအကျန်းဖတ်သမား၄ဦးကဝင်ရောက်တိုက်ခိုက်ခဲ့ရမှာ ကျောင်းသား၁၈ဦးနဲ့တက္ကသိုလ်ဝန်ထမ်း၂ဦးတည်ဆုံသွားတယ်လို့စစ်တပ်ကပြောခွင့်ရပုဂ္ဂိုလ်အစင်းဘာဂျဝါကသတင်းတောက်တွေကိုပြောခဲ့ပါတယ်စစ်တပ်ကကွန်မန်ဒိုအထူးတပ်ဖွဲ့ဝင်တွေဟာတိုက်ခိုက်ရေးသမားတွေကိုပြစ်ခတ်နှိမ်နင်းပြီးတဲ့နောက်တက္ကသိုလ်ကျောင်းဝင်းတစ်ခုလုံးကိုပိုက်ဆိတ်တိုက်ရှာဖွေရှင်းလင်းခဲ့ပြီးတက္ကသိုလ်ပရမွန်ကိုလုံခြုံမှုရအောင်ပြန်လည်ပြုလုပ်နိုင်ခဲ့တယ်လို့သူကပြောပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ခိုရာဆာနီကတော့ဒီတက္ကသိုလ်ကိုတိုက်ခိုက်တာဟာသူတို့အဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ်စစ်တပ်နဲ့မဆိုင်တဲ့အဖွဲ့အစည်းတွေဟာသူတို့ရဲ့ပြစ်မှတ်ထဲမှာမပါဘူးလို့လည်းထပ်လောင်းပြောခဲ့ပါတယ်ဗုဒ္ဓဟူးနေ့က VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာတော့ဒီတိုက်ခိုက်မှုဟာအစ္စလမ်ရှာရီယာဥပဒေကိုဆန့်ကျင်တဲ့လုပ်ရပ်ဖြစ်တယ်လို့မိုဟာမက်ခိုရာဆာနီကပြောထားပါတယ်ဒီတက္ကသိုလ်စီကိုတိုက်ခိုက်ရေးသမား၄ဦးဆေလွတ်လိုက်တယ်လို့ဒေသခံတာလီဘန်တိုက်ခိုက်ရေးသမား၁ဦးကအစောပိုင်းကပြောခဲ့တာပါအခုလိုရှင်းနောက်မညီညွတ်တဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးရှင်းပြထားတာမရှိသေးပါဘူးအခုဆက်လက်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တပ်ဆိုင်နဲ့နောက်ထပ်နိုင်ငံတကာသတင်းတပုတ်ကိုဆက်ပြီးတင်ပြကြပါမယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန့်ပေါင်းမဟာမိတ်တွေဟာ IS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့တွေပေါ်သူတို့ရဲ့ချိန်မုံတိုက်ခိုက်မှုတွေကိုအချိန်ဟောင်မြင့်လှုပ်ဆောင်မှုသဘောတူညီခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့က Paris မြို့မှာဆွေးနွေးပွဲအပြီးရှစ်လမှာ IS ကိုဆန့်ကျင်တဲ့နိုင်ငံပေါင်း26နိုင်ငံ Brussels မြို့မှာတွေ့ဆုံကြဖို့ညွန့်ပေါင်းအဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်း Lisa Brand ကပေးပို့ထားတာကိုဦးစံမိုးဝေကပြောပြအောင်မယ်ခင်ဗျာ
။ကောင်းပါပြီ။IS Islamic စစ်သွေးကြွတွေအပေါ်ပုံမူပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့ပင်သစ်ဩစတြေးလျ၊ဂျာမနီ၊အီတလီ၊နယ်သာလန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကာကွယ်ရေးဝန်ကြီးတွေဟာပဲရစ်မြို့တော်မှာဆွေးနွေးပြီးတော့သဘောတူညီမှုရရှိခဲ့ကြတာပါ။ကာကွယ်ရေးဝန်ကြီးတွေဟာအီရတ်နဲ့ဆီးရီးယားနှစ်နိုင်ငံကမြို့ကြီးနှစ်မြို့ဖြစ်တဲ့မိုဆိုးနဲ့ရကာတို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအစီအစဉ်တိုင်ပင်ဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့ဒီအစီအစဉ်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာရဲ့ပုံကျန်းရေးဆွဲထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေချက်ထွင်လာမှုနဲ့ကဘာအနှံ့မှာဩဇာကြီးထွားလာမှုကိုအမြင့်ဖြတ်ချေမှုန်းရင်းညွန့်ပေါင်းအဖွဲ့ရဲ့ကြီးမားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတစ်ခုပဲဖြစ်ပါတယ
် The important part of our discussion today was to talk about all of the capabilities that will be required to succeed here not just military but non-military
ကျွန်တော်တို့ဒီကနေ့ဆွေးနွေးမှုရဲ့အရေးကြီးတဲ့အစိတ်အပိုင်းကအောင်မြင်မှုရဖို့အတွက်လိုအပ်တဲ့စွမ်းဆောင်နိုင်ခြင်းရှိတာတွေကိုညှိနှိုင်းတိုင်ပင်ကြတာပဲဖြစ်ပါတယ်။စီးရေးကိစ္စတမျိုးတည်းတည်းမဟုတ်ပါဘူး။စီးရေးနဲ့မဆိုင်တာတွေလည်းပါပါတယ်။ဒီနေရာမှာပြန်လည်တည်ဆောက်မှုနဲ့ဆိုင်တဲ့စီးပွားရေးအစွန်းရဝါဒအပေါ်တံပြန်ချေမှုန်းမှုအတွက်ပြန်ကြားရေးအဆရှိတာတွေဒါတွေကိုဘယ်လိုပြင်ဆင်ဖို့နဲ့မတူညီတဲ့အဖွဲ့အစည်းတွေနဲ့မတူကွဲပြားတဲ့အထောက်အကူတွေပေးနိုင်တာကိုလည်းခင်ဗျားတို့တွေ့ရပါလိမ့်မယ်
။တရင်ပတ်၃ပတ်အတွင်းဘရက်ဆယ်မှာပြုလုပ်မဲ့တွေ့ဆုံကြမဲ့အီရတ်အပါအဝင်နိုင်ငံပေါင်း26နိုင်ငံဆွေးနွေးပွဲရဲ့အဓိကချက်ဟာတိုက်ပွဲဝင်နေကြတဲ့နေရာမှာနိုင်ငံတွေပုံမူပြီးတော့ပါဝင်လာအောင်တွန်းအားပေးဖို့ဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်အစိုးရရဲ့အထူးလိုလားတဲ့ဆန္ဒကတော့အာရပ်နဲ့အာရှနိုင်ငံတွေအနေနဲ့ကြဲကြဲပြန့်ပြန့်ပါဝင်လာစေချင်တာပဲဖြစ်ပါတယ်
။ Every nation must come prepared to discuss further contributions to the fight.And I will not hesitate to engage and challenge.
နိုင်ငံတိုင်းအနေနဲ့တိုက်ပွဲတွေအပေါ်ဘယ်လိုဆက်လက်ကူညီပံ့ပိုးပေးနိုင်မယ်ဆိုတာကိုဆွေးနွေးဖို့ပြင်ဆင်လာကြရပါလိမ့်မယ်။ပြီးတော့ကျွန်တော်အနေနဲ့လည်းလက်ရှိကနောင်ဖြစ်လာမဲ့ညွန့်ပေါင်းအဖွဲ့ဝင်အသစ်တွေနဲ့ပါလှုပ်ရှားရှိတာတွေကိုချက်ချင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ဝင်ကြီးကာတာနဲ့အတူရှိနေတဲ့ပြင်သစ်ကာကွယ်ရေးဝင်ကြီးရှောင်းအီလိုဒရီယောင်းကလည်းလက်ရှိပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြွအဖွဲ့ဟာခုခံကာကွယ်နေရတဲ့အဆင့်ကိုရောက်နေပြီးအရင်တစ်ချိန်ကသူတို့တိမ့်ပိတ်ထားတဲ့နေရာကနေပြန်လည်ပြီးတော့စုတ်ခွာနေကြပြီလို့ပြောပါတယ
် Nos efforts conjoints ainsi que ceux de tous les membres de la coalition portent leurs fruits c'est ce que nous avons
ညွန်ပေါင်းအဖွဲ့တွေဆောင်ရွက်ချက်တွေကအခြေအနေကောင်းနေပြီလို့လီဒရီယွန်ကပြောပါတယ်ဒါကိုရေရှည်ထိမ့်သိမ်းထားနိုင်မှုအတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပြည်ရင်းမှာ IS တွေနဲ့တိုက်ခိုက်နေရသူတွေကိုပုံမှန်အထောက်ပံ့နေပေးဖို့လိုအပ်ပါတယ်ဒါမှသာသူတို့အနေနဲ့နေမြေတွေကိုပြန်ပြီးတော့တိမ့်ပိုက်နှံပြီးဆက်လက်ထိမ့်သိမ်းသွားနိုင်မှာဖြစ်တယ်လို့ပြင်သစ်ဘာသာနဲ့ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလှိုင်းနိုမီတာ3240နဲ့လှိုင်း40နဲ့49တို့ကနေဖမ်းယူနှาศင်နိုင်ပါတယ်အခုဒုတိယပိုင်းနာယီဝက်မှာနှาศင်ရမယ်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော
့ I think that idea of having Burman state for the Burman population which is about 2/3 of the population
ဒါကတော့ဒီတစ်ပတ်မြန်မာရေးရာအစီအစဉ်မှာမြမအရေးလိလာသုံးသက်သူပေါမောက်ခဒေါက်တာစတိန်ဘက်ပြောသွားတာကိုနားဆင်ရမှာပါအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မပြတ်ဘဲတင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ဦးကျော်စံတာကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
Foreign Policy စာဆောင်မှာ Susan Nozell ဆိုသူက The 10 Habits of Highly Effective Countries လို့ဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာဆန်းစုကြည်အနေနဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်ဖို့လိုအပ်တဲ့လုပ်ငန်းစဉ်10ခုဆိုပြီးရေးသားထားတာကိုဥစွာတင်ပြလိုပါရယ်အနာလွှဲယူပြီး2016ခုနှစ်မှာဒေါက်တာဆန်းစုကြည်ဟာဒီအခြေအနေကနေမြန်မာနိုင်ငံစစ်တုအောင်ဆောင်ရွက်နိုင်ဖို့အောက်ပါအချက်လက်10ချက်ကိုစောင့်ကြည့်ရပါလိမ့်မယ်နံပါတ်1စစ်တပ်ကိုထိန်းချုပ်နိုင်ပါမလားစစ်တပ်ရဲ့လုပ်ရက်တွေမှာဒေါက်တာဆန်းစုကြည်ပြောနေတဲ့တရားဥပဒေစိုးမိုးရေးနဲ့ဆန့်ကျင်တဲ့ကိစ္စတွေအများကြီးရှိနေပါတယ်နံပါတ်2ဝန်ကြီးဌာနတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ပါမလားဒီဌာနတွေကိုဥဆောင်မဲ့အုပ်ချုပ်ရေးကျွမ်းကျင်သူဝန်ကြီးတွေကိုတောင်းဆန်းစုကြည်ဘယ်မှာရှာမလဲအခုထိတော့ဒီအစိုးရအဖွဲ့ကိုကြည့်ကြက်မဲ့သမရဘသူဆိုတာမသိရသေးပါဘူးနံပါတ်3အစွန်းရောက်ဗုဒ္ဓဘာသာတွေနဲ့မွတ်စလင်ရိုဟင်ဂျာပြဿနာဖြစ်ရှင်းနိုင်မလားဒီကိစ္စမှာတောင်းဆန်းစုကြည်ဟာထိထိရောက်ရောက်မဆောင်ရွက်ဘူးမပြောဘူးဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်နံပါတ်4တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စရှေ့တိုးဆောင်ရွက်နိုင်ပါမလားဒီကိစ္စမှာပါဝင်နေသူအလုံးကတော့တောင်းဆန်းစုကြည်ကိုယ်တိုင်ပါဝင်ဆောင်ရွက်ဖို့လိုလားနေကြတာပါနံပါတ်5စီးပွားရေးပြုပြင်ပြောင်းလဲမှုရုပ်တရက်နိုးထလာအောင်လုပ်နိုင်မလား2015မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းရှိရခိုင်နှုန်းရှိခဲ့ပါတယ်ဒါပေမဲ့ရှေ့ရင်ဆိုင်ရမယ့်ပြဿနာတွေအများကြီးပါဘတ်ဂျက်လုံငွေပြတ်မှုအခြေခံအဆောက်အဦမဖွံ့ဖြိုးမှုအင်အားစည်းမတည်ငြိမ်မှုယိုယွင်းနေတဲ့အခွန်စနစ်လေယာထွက်ကုန်ဈေးကွက်ကမောက်ကမဖြစ်နေခြင်းစသဖြင့်ပြဿနာတွေအများကြီးရှိနေပါတယ်ဒါတွေအလုံးကိုရုပ်တရက်ဆောင်ရွက်ဖြစ်ရှင်းဖို့မဖြစ်နိုင်ပေမဲ့ဒီနည်းမြန်မာသူတွေယုံကြည်မှုရလာအောင်တော့အခြေခံလိုအပ်ချက်တွေလုပ်ဖို့လိုအပ်ပါလိမ့်မယ်။နံပါတ်6တာမန်ပြည်သူတွေရဲ့ဘဝပုံမတွတ်တက်ကောင်းမွန်ရေးစီးပွားရေးတွတ်တက်ဖွံ့ဖြိုးစေဖို့ဝန်ဆောင်မှုလုပ်ငန်းတွေထရောက်စေဖို့အရင်ဆုံးလှုပ်ဆောင်ရပါလိမ့်မယ်။နံပါတ်9ပွင့်လင်းမြင်သာမှုနဲ့သတင်းအချက်အလက်မှန်ရယူနိုင်မှုဒီကိစ္စဟာ journalist တွေရက်ဖက်အဖွဲ့အစည်းတွေအတွက်အင်မတန်အရေးကြီးပါတယ်။သတင်းမှောင်ချတဲ့နေရာမှာအစင်းလာနာမည်ကြီးတဲ့မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ကိုယ်တိုင်သူပါတီအမတ်တွေကိုမီဒီယာနဲ့စကားမပြောရလို့ပြပင်ခဲ့တာတွေရှိခဲ့ပါတယ်။နံပါတ်၈အင်အားကြီးနိုင်ငံတွေနဲ့ခိုင်မာတောင်တင်းအောင်ဆက်ဆံရေး။နံပါတ်၉ Civil Society လို့ခေါ်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုပံ့ပိုးဖို့နဲ့။နံပါတ်၁၀ Rule of Law လို့ခေါ်တဲ့တရားဥပဒေစိုးမိုးမှုအင်အားခိုင်မာလာဖို့ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်လို့ကမ္ဘာတစ်လွှားထင်းရှားကြော်ကြားတဲ့ပုဂ္ဂိုလ်တွေဟာတကယ်တမ်းအုပ်ချုပ်ရေးလုပ်ငန်းနဲ့နဖူးတွေ့ဒုတွေ့ကြုံရတဲ့အခါမှာထင်းတလောက်ခီးမပေါက်တာတွေရှိခဲ့ပါတယ်။ဥပမာတောင်အာဖရိကကနယ်ဆန်မန်ဒဲလာတို့ပိုလန်နိုင်ငံကလိတ်လဝန်ဆာတို့ပဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ထိုင်းမြန်မာနဲ့အာဆီယံအတွင်းမသေးချာမေးရမှုဆိုတဲ့ခေါင်းစဉ်နဲ့နမ်မယ်ဂိုရှိသားထားတဲ့ဆောင်းပါးကိုတော့ The Straits Times ကဖတ်ရပါတယ်။ဥနေမိုင်းအစ်တောင်အာရှနိုင်ငံတွေမှာအကဲဆက်တဲ့နိုင်ငံရေးပြောင်းလဲမှုတွေအထူးသဖြင့်ထိုင်းနဲ့မြန်မာနိုင်ငံမှာရှိနေပါတယ်။အရက်ဖက်အင်အားစုတွေကပြုပြင်ပြောင်းလဲရေးတောင်းဆိုနေကြခြင်းဖြစ်ပါတယ်။မြန်မာတိုင်းနိုင်ငံထဲမှာပဲအစိုးရကလိုလိုလားလားပြုပြင်ပြောင်းလဲရေးကိုသတိကြီးစွာနဲ့စီစဉ်ချမှတ်လုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရှေ့ခီးဆက်ရမှာအဓိကကြတဲ့ပြဿနာကြီးနှစ်ရပ်ရှိနေပါတယ်။တစ်ခုက NLD ဥဆောင်တဲ့အရက်ဖက်အစိုးရနဲ့စစ်တပ်ဆက်ဆံရေးဖြစ်ပြီးနောက်တစ်ခုကတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညာရေးဆွေးနွေးပွဲကိစ္စဖြစ်ပါတယ်။ဒီနှစ်ခုအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံရှေ့ခီးပုံပေါ်လာမှာဖြစ်ပါတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
။ဒါကတော့ဦးကျော်စံတာတင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian 3အင်္ဂလိပ်စာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ီနေ့မိနစ်တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကြိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါလေတနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါလေidiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ဒေါ်လာလာတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒီတစ်ပတ်မြမမျက်မှောက်ရေးရာအစီအစဉ်မှာစစ်တပ်နဲ့ Federal ပြည်ထနာအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ Federal ပြည်ထောင်စုဖွဲ့စည်းရေးဆိုတာကိုပြောနေကြပြီမဲ့ဘယ်လို Federal ပုံစံလဲဆိုတာကိုမသတ်မှတ်နိုင်ကြခြင်းဟာအဓိကပြည်ထနာတရဖြစ်တယ်လို့ American ပညာရှင်ပမောက္ခဒေါက်တာ David Steinberg ကဆိုပါတယ်။ဒါအပြင်တိုင်းရင်းသားအချို့လိုချင်နေတဲ့ဗမာအပါဝင်ရှစ်ပြည်နယ်စနစ်ကိုလည်းစစ်တပ်ဘက်ကလက်ခံမိုးတိုက်ခတ်ခဲ့လိမ့်မယ်လို့သုံးသပ်လိုက်ပါတယ်။ပမောက္ခဒေါက်တာ David Steinberg နဲ့အတူဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။
ပမဟာစတိုင်မတ်ခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အရသာအစိုးရတရားတော်တက်လာတော့မှဖြစ်ပါတယ်ဒါပေမဲ့ဒီအရသာအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာစစ်တပ်ဟာအရသာဩဇာကိုခံယူမဲ့အရေးအယံတွေးရပါလားခင်ဗျာ
Well I know that in the West the idea and the modern idea of having civilians control the military is
ဒီနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအရသာထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စကတိတ်အရေးပါတဲ့နိုင်ငံရဲ့အယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ဒီပဲမဟုတ်ပါဘူးရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါအာရှကတခြားစစ်တပ်အာဏာတကူးထွားတဲ့နိုင်ငံတွေရဲ့အခြေအနေနဲ့မတူပဲမြန်မာနိုင်ငံမှာတနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအားလုံးကိုချုပ်ကန့်ထားခဲ့တာပါပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထီတောင်းစစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပြည်နယ်တွေကိုအာဏာပိုပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်
Of course the military is reluctant. What has been
Mama,
the primary
စစ်တပ်ကတွန်းဆုတ်နေပါလေ။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစည်းလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတထောင်မကကြွေးကြော်ခဲ့ပါလေ။သူတို့စိုးရင်စိတ်ရှိပါလေ။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။တချို့ကဘိုးထိန်ချုပ်ထားမှုကနေလုံးဝကင်းလွတ်ချင်ကြတယ်။အခုတော့ပြောင်းလဲသွားပါပြီ။သူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်၊ Federal လိုချင်ကြတယ်။တမန်တော်ဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရည်နေတော့ပြောခဲ့ပါတယ်။ဒါပေမဲ့ဘယ်လိုဖက်ဒရယ်စနစ်လဲဆိုတာဘယ်သူကမှအတိအကျမဖွင့်ဆိုကြပါဘူး။ဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘယ်လိုအဓိပ္ပာယ်နဲ့ပြောနေကြတယ်လဲ။ဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။
တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန်တကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
No the military is one stumbling block
မဟုတ်ပါဘူးတစ်ချိန်လုံးကတော့စစ်တပ်ကအဓိကအဟန်တပါအခုတိုင်းရင်းသားတွေဘက်မှာလည်းအဟန်တတွေရှိနေပါတယ်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့သဘောမတူညီကြပါဘူးတစ်ဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ကတိတ်ခတ်ခဲပါတယ်ဆိုတော့ဘယ်ရင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လေညှိနှိုင်းလို့ရနိုင်မလဲအဲ့ဒါတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပ
ါတကယ်တော့လွတ်လပ်ရေးရခဲ့တဲ့ကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ States တွေဒါကိုစုထားလိုက်တယ် Unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားတယ်ဆိုတဲ့သဘောပဲမဟုတ်ဘူးလားခင်ဗျာအဲ့ဒီက
တည်းက That's right sure but the point was that Aung San and
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဘိုကျော့အောင်ဆန်းနဲ့ပင်လုံညီလာခံကဖက်ဒရယ်စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရေးကတော့ဖက်ဒရယ်အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်အရသာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြည့်ရှင်းဖို့အားထုတ်တယ်အပြည့်ဝမအောင်မြင်ပါဘူးအပြည့်ခတ်ရစရေးတောင်းအဖွဲတချို့နဲ့ပဲလုံနိုင်တယ်ခရီးအဝေးကြီးကြံပါသေးတယ်အပြည့်ရတယ်ဆိုတာညဉ့်ညံရေးမဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘယ်လောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘယ်လိုခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ
်ဒါပေမဲ့အခုလက်ရှိမှာအပြည့်ရစရေးကြဲကြဲပြန့်ပြန့်ဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောလောဆယ်တိုက်ပွဲဖြစ်နေကြတာဟာလည်
း It's true that the military don't trust the minorities
That's true စစ်တပ်ကတိုင်းရင်းသားတွေကိုမယုံကြည်ပါဘူးတိုင်းရင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူးပြီးတော့တိုင်းရင်းသားတချို့ဟာစစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းထားတဲ့ပို့ပြီးတော့လိုချင်ကြတာပါဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ်
စစ်တပ်ကပေးခြင်းနဲ့ကိုပဲဥထွေအတိုင်းတာကိုလည်းပြောပါအောင်ခင်ဗျာအဲ့ဒါဖြင့်သူတို့ကဘယ်လောက်ထိပေးခြင်းတယ်လဲ
Well that's a good question because when you start talking
အဲ့ဒါကတော့မိကုံကောင်းပါပဲကိုပိုင်အုပ်ချုပ်ခွင့် autonomy ဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူးပြည်ထိုင်ဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရားလုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားစေပါပဲဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါအာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြည့်ရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန်တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပြစ်လိုက်တဲ့ကိစ္စဖြစ်ပါတယ်
ဒါကတော့စစ်တပ်ကအလွန်ကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
That is the question you build it step by step and it will come slowly
ဒါကအစစ်စင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်ရှင်းရမယ်ကိစ္စတရက်ကတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါဒီတိုင်းရင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တုတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးခြေလှယ်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုလို့မရပါဘူးဘယ်နိုင်ငံမှာဘယ်လိုလုပ်ခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ်ကိစ္စပါလူလင်းတခုဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါလေ
ပြီးခဲ့တဲ့ရက်တွေကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ဘူဂျိုမူဂျီမေအောင်လှိုင်ကတိုင်းသားလည်းကိုင်းနေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်လန့်တယ်လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah the question is under what circumstances remember you had the earlier attempt by
ဘလို့တတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ
်နောက်တစ်ခုကဒီ Federal ပြည်ထောင်စုဖွဲ့စည်းရဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ
I think that idea of having a Burman state for the Burman population which is about 2/3
နိုင်ငံရဲ့လူဦးရေ၃ပုံ၂ပုံရှိတဲ့ဗမာတွေအတွက်လည်း
ပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေမကျဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုချက်လို့ထင်ပါတယ်ဗန္နာရေးနိုင်ငံရေးအရအတိုင်းတာတစ်ခုအထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့လက်တွေဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အမေရိကန်ပြည်ထောင်စုမှကြည့်ပါအမေရိကန်ပြည်ထောင်စုကလူရေနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့အေယာမား Texas တို့လိုကယ်လီဖိုးနီးယားတို့လိုပြည်နယ်ကြီးတွေလည်းရှိကြတာပဲလူကြီးအချိုးအစားနဲ့ဒန်းလူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲအဲ့လို
This is because of the particular circumstances in American history how they were able to form the United States it was only when they
ဒါဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်ပြည်နယ်တွေကိုပါဒန်းလူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါပြည်နယ်တိုင်းကြီးငယ်မှုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘယ်လိုပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘယ်လိုသဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွတ်တော်2ယောက်ထားပြီးတော့အထက်လွတ်တော်ကြတော့ပြည်နယ်တိုင်းဒန်းတူအောက်လွတ်တော်ကြတော့လူဦးရေလိုက်အခွင့်အရေးယူရွေးဆိုပြီးတော့လုပ်ခဲ့တာဟာ Federal Senate ဆံမဟုတ်လားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွတ်တော်2ယောက်စနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလည်းတတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်။အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲ။အားလုံးတစ်ဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲ။ယဉ်ကျေးမှုလိုက်ကွဲပါတယ်။တချိန်ချိန်မှာတော့မြန်မာနိုင်ငံလည်းဒီလိုပြဿနာတွေကိုအနည်းငယ်များကင်တွယ်ဖြေရှင်းလာနိုင်ပါလိမ့်မယ်။ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်အဲ့ဒါကအရေးကြီးဆုံးပါပဲ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြေရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအဖြေရှာရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်
ဒါကတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာပြုပြင်ပြောင်းလဲမှုလုပ်တဲ့နေရာမှာကောင်းတဲ့စနစ်အခြေခံမှာလာဖို့အဓိကကြတယ်လို့ယုံကြည်တဲ့ကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီကကျွန်တော်ယုံကြည်တဲ့အကြောင်းအရာတစ်ခုကတော့လက်ရှိမြန်မာနိုင်ငံရဲ့ကျွန်တော်ပြည်ပြောင်းလဲရေးကာလမှာစနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်ကျွန်တော်တို့ခုပြည်ပြောင်းလဲရေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်နောက်ထပ်ကျွန်တော်တို့ဖြစ်လာမဲ့ကာလတွေမှာကျွန်တော်တို့ကရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တနိုင်မှနဲ့အောင်တိစောက်ထားလို့ရမယ်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့အခင်းကျင်းကလည်းအစိုးရရန်နေရာအလုံးမှာလက်ပေးလက်ယူကအစဉ်တိုင်းမှာရှိနေပါတယ်ဟုတ်ထိတ်ဆုံးမှာဖြစ်နေတဲ့ကြားကြီးခြေရာကြီးလက်ပေးလက်ယူကြီးလုံနေရှိသလိုအောက်ခအစဉ်တိုင်းမှာလည်းလက်ပေးလက်ယူရရှိနေပါတယ်အဲ့တော့ဒီယာရုတာဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပေးလက်ယူကမွေးရပါအခွင့်ရေးလို့ရပိုင်ခွင့်တခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးကြတော့တွေ့ရပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ယုံကြည်တာကကျွန်တော်တို့အနေနဲ့စနစ်တခုအခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီစိတ်ကောင်းတဲ့နည်းပညာတွေလည်းရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရာမှာကျွန်တော်တို့ပွင့်လင်းမြင်သာတယ်နောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ဒီမှာရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီ။ဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပေါင်းနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီ တနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်ဆင့်ချင်းတစ်ဆင့်ချင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာဖြစ်ဖြစ်လက်ပြီးလက်ယူမှုကလူမှမူတည်ပဲနဲ့တနစ်တစ်ခုမှမူတည်သွားပါမယ်။ဒါလေးကိုတော့ကျွန်တော်တို့ဒီနေ့ရုံကြည်နယ်လှုပ်ဆဲခြင်းပါတယ်ဖြစ်မယ်လို့လည်းမျှော်လင့်ထားပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system ပါဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်ကျွန်တော်တို့နိုင်ငံမှာအိန္ဒိယ China Bangladesh အစားဖြစ်ပြန်ကျွန်တော်တို့ဖိဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောယဉ်ကျေးမှုအင်အားအရာရောအများကြီးထုတ်ဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီဒန်းလူကြီးပြရှင်ပြိုင်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာတွေဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရပါဖြစ်စေတခြား profit တခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းနေကြပဲနဲ့ကျွန်တော်တို့ရင်းမြစ်ချတင်ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့ကျွန်တော်တို့လိုအပ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်နောက်နိုင်ငံတွေမှာသုံးနေတဲ့ social welfare စနစ်တွေကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားတက်သွားစင်ရချမ်းသာကွာဟမှုကပြက်ထွက်မသွားပဲနဲ့ကျွန်တော်တို့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားနဲ့ကြိုးစားတော့ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားကလည်းနိုင်ငံအလယ်မှာစစ်စင်ရင်းနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အခုတစ်ပတ်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်မှာပြုပြင်ပြောင်းလဲမှုလုပ်တဲ့နေရာမှာကောင်းတဲ့အစ်စ်ကောင်းတဲ့စနစ်အခြေခိုင်မှလာဖို့အဓိကကြတယ်လို့ယုံကြည်တဲ့ကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဇန်နဝါရီလ20ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ပြည်နယ်ခုနှစ်ခုနဲ့ပိုင်းနက်တွေကရီဘီယံနဲ့မိုက်ခရိုနီးရှားဒေသတွေမှာရှိတဲ့တန်နာကျောက်တန်းတွေအကျိုးရှိစေဖို့လှုံ့ဆော်နေတဲ့တိတ်မန်ဆန်ရလေ့လာမှုတွေနဲ့တန်နာကျောက်တန်းထိန်းသိမ်းရေးစီမံကိန်းတွေကိုအမေရိကန်မျိုးသားအန်ဝါနဲ့ဒေရုဆိုင်ရာဦးစီးဌာန NOAA ကဒီနှစ်အတွက်အမေရိကန်ဒေါ်လာ8.4သန်းကျော်ဖို့ချပေးပြီးပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်တွေကိုလှုံ့ဆော်မှာဖြစ်ပါတယ်။ဒီစီမံကိန်းအလုံးဟာတန်နာကျောက်တန်းတွေရှိရာဒေသတွေရေဝေကုန်းတန်းတွေအတွက်ဦးစားပေးပြီးလှုံ့ဆော်မှာဖြစ်တဲ့အပြင်လူသားတွေအတွက်အဓိကချိန်ချောက်မှုကြီး3ခုဖြစ်တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုမြေရုမှာအဆပြုတဲ့ညဉ့်ညမ်းမှုတွေနဲ့ငါးမျိုးတုံးစီတဲ့ငါးဖန်းဒလိတွေကိုအများသိလာစေဖို့ပါလှုပ်ဆောင်မှာဖြစ်ပါတယ်။ရန်ပုံငွေချထားပေးမဲ့ဒီစီမံကိန်းတွေထဲမှာ American Virgin Islands ကတောက်တုံးရေအရေးသွေးကောင်းလာစေဖို့နဲ့အနေချနှုံးလျော့ပါစေဖို့တာနာကျောက်တန်းတွေကျုံရနိုင်တဲ့အန်ဒီယေတွေကိုလူမှုသိလာအောင်ဟာဝိုင်ကြီးကလူမှုအတိုင်းဝိုင်းနဲ့လက်တွဲပြီးလှုပ်ဆောင်ဖို့ပြူတိုရီကိုမှာတနာကျောက်တန်းတွေရဲ့ဂေဟစနစ်ကိုထိန်းသိမ်းဖို့အပြင်တနာကျောက်တန်းတွေနဲ့ပတ်သက်ပြီးအများသိလာအောင်ပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့တွေပါဝင်ပါတယ်။ဒါအပြင်ရာသီဥတုပြောင်းလဲမှုဒဏ်ကိုခံနိုင်ရရှိတဲ့တနာကျောက်တန်းတွေတခြားဘယ်နေရာတွေမှာရှိနေလဲဆိုတာကိုလေ့လာတဲ့စီမံကိန်းတွေလည်းပါပါတယ်။ကမ္ဘာတစ်လောမှာတတိယအကြိမ်မြောက်တနာကျောက်တန်းတွေကွဲပြောက်တော့မယ်ဖြစ်နေရင်ဆိုင်နေရတယ်လို့ဒီနှစ်အစောပိုင်းမှာ NOAA ကကြေညာခဲ့ပါတယ်။တန်တာကောင်ကလေးတွေဟာအားသိမ်မပြင်းတဲ့ဓာတုအရေးတွေရဲ့ဒဏ်ကနေပြန်ပြီးနလန်းထူလာနိုင်ပေမဲ့ဒီဓာတုအရေးတွေနဲ့ကာလကြာရှည်စွာထိပါနေရင်တော့အန္တရာယ်ကြီးနိုင်ပြီးအထူးသဖြင့်တခြားအန္တရာယ်တွေပါပေါင်းလိုက်ရင်အခြေအနေဟာဆိုးဝါးသွားနိုင်ပါတယ်။ကျန်းမာတန်ဆွမ်းတဲ့တန်တာကြောက်တန်းတွေဟာလူသားအလုံးအတွက်သိက္ခာအရေးပါပါတယ်။ဒီတန်တာကြောက်တန်းတွေကိုကာကွယ်ထိန်းသိမ်းနိုင်ရင်ဟာကံရိုးရန်နေဒေသခံတွေရေရှည်ရက်တည်ရေးအတွက်အဓိကအချက်တစ်ခုဖြစ်ပါတယ်လို့ NOAA တနာကျောက်တန်းထိန်းသိမ်းစီမံကိန်းဒါရိုက်တာ Jennifer Cost ကပြောပါတယ်။ဒါအပြင် NOAA ရဲ့ပံ့ပိုးမှုနဲ့လှုပ်ဆောင်တဲ့စီမံကိန်းတွေကနေတဆင့်ဒေသခံလက်တွဲလှုပ်ဆောင်သူတွေနဲ့ဆက်ဆံရေးပိုးပြီးခိုင်မာလာစေသလိုသ တဏ္ဍာကောင်လေးတွေအန္တရာယ်ကိုသိလားလေးလေးတဏ္ဍာကြောက်တန်းထိန်းသိမ်းရေးကိုပိုးပြီးကြဲကြဲပြန့်ပြန့်လုံနိုင်လေးလေးဖြစ်မယ်လို့လည်းပြောပါတယ်။ဒီနှစ်အတွက်ပန်မုံငွေရဲ့ထက်ဝက်လောက်ကိုပြည်နယ်နဲ့ဒေသဆိုင်ရာစီမံခန့်ခွဲရေးအဖွဲ့တွေဦးဆောင်တဲ့တဏ္ဍာကြောက်တန်းထိန်းသိမ်းစီမံကိန်းတွေကိုတိုက်ရိုက်ချထားပေးမှာပါ။တခြားထိန်းသိမ်းစီမံကိန်းတွေကိုတော့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေလူမှုလူဖွဲ့စည်းတွေနဲ့ပညာရေးအဖွဲ့တွေဦးဆောင်တဲ့စီမံကိန်းတွေကိုချပေးမှာဖြစ်ပါတယ်။မိုက်ခရိုနီးရှားမီဆိုအမေရိကန်နဲ့ကရေဘီယံဒေတာတွေကနိုင်ငံတကာစီမံကိန်းတချို့ကိုလည်းပံ့ပိုးကူညီมาဖြစ်ပါတယ်။ကမ္ဘာတန်တာကြောက်တန်းတွေအခြေအနေကိုအကောင်းဖက်ရောက်လာအောင်စီကံတကြလှုပ်ဆောင်ပေးမယ်။မိဖက်အဖွဲ့တွေဥဆောင်တဲ့ဆန်းသစ်တဲ့စီမံကိန်းတွေနဲ့ကြက်ကြက်ပံ့ပိုးပေးတဲ့အခုလိုလှုပ်ဆောင်ချက်တွေစိတ်လှုပ်ရှားစရာပါလို့ NOAA တန်တာကြောက်တန်းထိန်းသိမ်းစီမံကိန်းရန်မုံငွေချထားရေးအဖွဲ့ကဂျန်နီဝါဒေါကပြောပါတယ်။တဏ္ဍာကြောက်တန်းတွေနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအများအပြားရှိနေမှာဖြစ်ပေမဲ့လေလံမှုတွေစီမံခန့်ခွဲမှုတွေနဲ့ထိန်းသိမ်းမှုတွေကိုလက်တွဲပြီးဆောင်ရွက်သွားမယ်ဆိုရင်တဏ္ဍာကြောက်တန်းတွေဆက်လက်ရှင်သန်ပြီးကြီးထွားလာရေးအတွက်အထောက်အကူရမှာကတော့တေချာပါတယ်လို့လည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလိုပါတယ်။ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ခင်ဗျာ။
ဖေဗူလာ10ရက်နေ့စတင်ချင်ပါမယ်လွတ်တော်တဲ့နေ့အတွက်တိုင်းသားလွတ်တော်အမတ်3ဦးအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌ4နေရာအတွက်အမည်စင်းတင်သွင်းမဲ့သူတွေကို2015ခုနှစ်ရွေးကောက်ပွဲမှာအပြတ်သတ်အနိုင်ရရှိလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ထားကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်2ဦးဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ကရင်တိုင်းသားလွတ်တော်ကိုစလဲဦးမန်းဝင်းခိုင်တန်းတို့ကိုအသီးသီးရွေးချယ်လိုက်ကြောင်းဦးညောင်ဝင်းကပြောပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်မြေစင်တင်တင်ခံထားတဲ့ဦးမြင့်ဟာ1990ခုနှစ်ရွေးကောက်ပွဲတုန်းကလည်း NLD ပါတီကိုစားပြုအနိုင်ရခဲ့ဘူးသူဖြစ်ပါတယ်။အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်အမည်တင်သွင်းခံထားတဲ့သူဦးမန်းဝင်းခိုင်တန်းဟာ2015ခုနှစ်ရွေးကောက်ပွဲမှာကရင်ပြည်နယ်မြဝတီမြို့နယ်မဲဆန္ဒနယ်မြေက NLD ပါတီကိုစားပြုဝင်ရောက်ရှင်ပြန်ရာကနေအနိုင်ရရှိခဲ့သူဖြစ်ပါတယ်။ဒုတိယလွတ်တော်ဥက္ကဋ္ဌတွေအဖြစ် AMP ရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုကချင်တိုင်းသားလွတ်တော်ကိုယ်စားလှယ်တဦးတို့ကိုရွေးချယ်ထားကြောင်းရွေးချယ်ထားတယ်လို့ဆိုပါတယ်တမတော်ကိုစားပြုပြီးတက်ရောက်ကြမယ်တမတော်သားကိုစလေလောင်း166ဦးရဲ့အမည်စင်းရင်းကိုစစ်တပ်ကထုတ်ပြန်ပြီးရပိုင်းကြမှာပဲအနေဒီကအခုလိုအမည်စင်းတွေထုတ်ပြန်လိုက်တာဖြစ်ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့တက္ကသိုလ်တစ်ခုကိုတင်းနတ်တလက်နဲ့ဘုံအုံပြုပြီးတော့ဗုဒ္ဓဦးနေကတိုက်ခိုက်ခဲ့တာမှာအ ਨੇ ဆုံးလူ20သေဆုံးပြီးတော့နောက်ထပ်လူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ချက်စာရာမြို့မှာရှိတဲ့ဘာချာခန်တက္ကသိုလ်ကိုအကြမ်းဖက်သမား4ယောက်ပါဝင်တဲ့အဖွဲ့ကစင်းနေဝင်ရောက်တိုက်ခိုက်မှုတွင်တည်ဆုံသူတွေထဲမှာចောင်းသား18ယောက်နဲ့တက္ကသိုလ်ဝန်ထမ်း2ဦးတို့ပါဝင်တယ်လို့စစ်ဖက်ဆိုင်ရာပြောခွင့်ရတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရုရှားတန်ရုံမှာအထေကံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူ9ဦးထဲမှာတည်ဆုံခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ပုဂ္ဂလိကအာဖဂန်ရုပ်တံလိုင်းတစ်ခုကထုတ်လုပ်ရေးဝန်ထမ်းတွေလိုက်ပါတယ်ဘတ်စကားအသေးစားတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။အမေရိကန်အစုရှယ်ယာဈေးတွေဟာဗုဒ္ဓနေ့မှာကုန်သည်တွေအတွက်အတက်အကျန်ကျန်းတဲ့နေ့တစ်နေ့ဖြစ်ပေမဲ့ပင်မအစုရှယ်ယာဈေးတွေဟာဈေးပိတ်ချိန်မှာတိတိတသားပြန်တက်လာပေမဲ့လည်း300ခိုင်နှုန်းကျော်အထိထိုးကျသွားခဲ့ပါတယ်။စီးပွားရေးကြံ့ကျင်သူတွေကတော့ဒါဟာဈေးကွက်မတည်မငြိမ်ပဲရေနံဈေးထိုးကျနေတာတရုတ်စီးပွားရေးဟာနေကွက်နေတာတွေကြောင့်ဒီနေ့အတွက်စီးပွားရေးဆိုးရလိမ့်မယ်လို့ခန့်မှန်းထားတာကြောင့်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့တို့ဆွစ်ဇာလန်နိုင်ငံမှာဗုဒ္ဓနေ့ကတွေ့ဆုံပြီးတော့ဆီးရီးယားနိုင်ငံအနာဂတ်အရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကဥဆန်မိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။ VOA အမေရိကန်တာမနက်ဖတ်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.